ယူကရိန်းကိုကျူးကျော်တဲ့ရုရှားအပေါ်တန်ခတ်ပိတ်ဆို့သလိုမျိုးမြန်မာစစ်တပ်ကလည်းရည်ယူဖို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးထူးခိုးဆဲလက်ထရမ်အန်ဒူးစ်ကဂျပန်ဆိုရကိုတိုက်တွန်းလိုက်ပါတယ်။ဂျပန်နိုင်ငံအနေနဲ့ဒေသတွင်ဥဆောင်တဲ့အခမ်းအနားကိုတုံးပြီးစစ်ကောင်စီကိုပိုးပြီးတော့ထိရောက်ရောက်ဖိအားပေးဆောင်ရွက်ဖို့ဂျပန်နိုင်ငံကြီးစင်အပြည့်ဒီကနေ့ကြားရောက်ကျင်းပါတယ်။သတင်းစာရှင်းလင်းပွဲအတွင်းမှာမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ကတိုက်တွန်းပြောသွားခဲ့တာပါ။
Sanctions. I urge Japan.to consider joining all other G7 countries in imposing
တခြား G7 စက်မှုထိပ်သီးနိုင်ငံတွေနဲ့အတူမြန်မာစစ်တပ်အထက်ဝင်ငွေရရှိမဲ့လမ်းကြောင်းတွေကိုပိတ်ဆို့အရေးယူတက်ခတ်ဖို့ဂျပန်ကိုကျွန်တော်တိုက်တွန်းပါတယ်။ယူကရိန်းအခြေအနေမှာတုံ့ပြန်ခဲ့ကြတဲ့အတိုင်းဆောင်ရွက်ကြပါလို့ကုလသမဂ္ဂအထူးကိုယ်စားလှယ်ဂျွန်အန်ဒူးစ်ပြောဆိုသွားတာပါ။မြန်မာစစ်တပ်အတွက်တိုက်လေရင်တွေစစ်ရဟတ်ရင်တွေလိုတံမိုးကြီးတဲ့စစ်လက်နက်တွေဝယ်ယူတာတွေကိုပိတ်ပင်ဟန်တာအရေးယူပြီးအရက်သားတွေကိုတိုက်ခိုက်နိုင်တဲ့အင်အားလျော့နေသွားအောင်လုပ်ဖို့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ကတိုက်တွန်းပြောဆိုသွားပါတယ်။မြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေကိုဂျပန်ဆိုရအရာရှိတွေစီးပွားရေးလုပ်ငန်းရှင်တွေနဲ့တွေ့ဆုံဆွေးနွေးဖို့အတွက်ထရမ်ဟန်ဒရူးစ်ကဒီဧပြီလ19ရက်နေ့ကနေ28ရက်နေ့အထိဂျပန်နိုင်ငံကိုသွားရောက်ခဲ့တာဖြစ်ပါတယ်။မြန်မာအကြက်တဲ့ဖြစ်ရှိရေးမှာဂျမနိုင်ငံဟာအရေးပါတဲ့အခမ်းအနားမှာရှိနေတာမို့အခုလိုသွားရောက်တာဖြစ်တယ်လို့လည်းအထူးကိုယ်စားလှယ်ကသူ့ရဲ့ခီးစဉ်အပြီးကြေညာချက်ထုတ်ပြန်ပြောခဲ့ပါတယ်။မြန်မာစစ်တပ်ကိုတင်နန်းပေးတဲ့ဂျပန်အစိုးရရဲ့အစီအစဉ်တွေဟာဂျပန်နိုင်ငံရဲ့ဂုဏ်သိက္ခာကိုထိခိုက်စေနိုင်တဲ့အတွက်ချက်ချင်းရပ်ဆိုင်ဖို့လည်းသူကတိုက်တွန်းပါတယ်။ပစိကြီးချေးရွာမှာအရက်သားရာနဲ့ချီတိတ်ဆုံးခဲ့ရတဲ့စစ်တပ်ရဲ့လူကြောင်းတိုက်ခိုက်မှုတွေကိုထောက်ပြပြီးမြန်မာစစ်တပ်ကအရက်သားတွေကိုတိုက်ခိုက်နေတာတွေဟာရက်စက်ကြက်တက်တဲ့ဖိနှိပ်မှုတွေဖြစ်တဲ့အကြောင်းနဲ့မြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေပိုပြီးတော့ဆိုးဝါးလာနေတာကိုလည်းထူးကိုယ်စားလှယ်ထရမ်အန်ဒူးစ်ထောက်ပြသွားခဲ့ပါတယ်ရှင်။